ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကမုတ်တုံရာသီမုတ်တုံမိုးတံကိုကြောင့်မြေပြိုမှုတံကိုစပြီးတော့ကြုံနေကြပြီဖြစ်ပါတယ်ဒုက္ခသည်တသိန်းခွဲရေကြီးရေချမ်းနဲ့အန္တရာယ်ကြုံနိုင်တယ်လို့ကုလသမဂ္ဂကပြောပါတယ်ဒုက္ခသည်တွေကိုဘေးကင်းရန်ရွှေ့ပြောင်းပေးဖို့လည်းဘင်္ဂလားဒေ့ရှ်အစိုးရကိုပန်ကြားနေပါတယ်အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
မုတ်တုံရာသီတွေစတင်ဝင်ရောက်လာချိန်မှာပဲဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဘေးဒုက္ခတွေနဲ့ရင်ဆိုင်နေရပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဗန်ဒူဂျာရစ်ကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
် Latest reporting indicates that more than 7000 people were affected by storms or landslides in the week of 7 to the 14th of May alone
အခုနောက်ဆုံးရလာတဲ့သတင်းတွေအရဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်9000ကျော်လောက်ဟာမုတ်တုံရာသီစတဲ့မေလ9ရက်နေ့ကနေပြီးတော့14ရက်သတင်းပတ်ထဲမှာပဲမိုးသက်မုန်တိုင်းနေဒါမှမဟုတ်မြေပြိုတဲ့တံတွေကိုခံရပါတယ်။ကော့ဆက်ပဇာဒေသမှာဆိုလို့ရှိရင်မိုးရေက10ပေလောက်တင်နေတာမို့ဆောက်ဦးပေါင်း883ခုနဲ့ဒုက္ခသည်တသိန်းခွင့်ကနေပြီးတော့2သိန်းလောက်ရေကြီးရေရှမ်းပြီးတော့မြေပြိုတဲ့တံခံရမယ့်အနေအထားမှာရှိနေပါတယ်။အဲ့ထက်ကဒုက္ခသည်1000ခွဲရဲ့အခြေအနေကပိုဆိုးပါတယ်
။ဒါကြောင့် IOM နိုင်ငံတကာရှစ်ပြောင်းအခြေချသူများဆိုင်ရာအဖွဲ့ WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ် OHCHR လူခွင့်ဆိုင်ရာမဟာမင်းကြီးရုံးအပါအဝင်ကုလသမဂ္ဂအဖွဲ့တွေဟာဒုက္ခသည်တွေမုတ်တုံရာသီတန်ခံစားမှုရောပါစီဖို့အတွက်ပိုးပြီးစ조사လှုပ်ဆောင်ပေးနေတယ်လို့လည်းပြောပါတယ်။ဒါပေမဲ့ဒုက္ခသည်တွေအတွက်လုံခြုံစိတ်ချရတဲ့ခိုလုံစရာနေရာကလုံလုံလောက်လောက်မရှိတဲ့အတွက်ကုလသမဂ္ဂအနေနဲ့ကူညီမှုတွေမှာအခက်အခဲတွေနဲ့ရင်ဆိုင်နေရကြောင်းနဲ့သူတို့ကိုဘင်္ဂလားဒေ့ရှ်အစိုးရကကုန်းတွင်းပိုင်းကိုယာယီပြောင်းရွှေ့ပေးနိုင်ရင်ကောင်းမယ်လို့လည်းပြောပါတယ်။
The Bangladesh has been dealing with monsoons annually and has developed experience in these matters. However, the situation present in the refugee camp is unique.
Bangladesh နိုင်ငံဟာနှစ်စဉ်နှစ်တိုင်းမုတ်တုံမိုးအန္တရာယ်ကိုရင်ဆိုင်နေရပြီးတော့ဒါအတွက်တွေ့ကြုံတချို့လည်းရနေပါပြီ။ဒါပေမဲ့ဒုက္ခသည်စခန်းတွေရဲ့လက်ရှိအခြေအနေကအနေထားအရရောပမာဏအရပါမကြုံစဘူးထူးခြားသလိုနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာတိုင်ဝမ်ကလည်းအန္တရာယ်ကြုံနေရတဲ့ဒုက္ခသည်တိုင်ဝမ်ကိုကာကွယ်ပေးဖို့ကူညီပေးဖို့လုပ်နေကြပါတယ်။ဒါပေမဲ့ဒီဒုက္ခသည်တွေကိုကုန်းတွင်းပိုင်းမြေပြတ်နေရာမှာယာယီရွှေ့ပြောင်းပေးနိုင်မယ်ဆိုရင်တော့သိကောင်းမှာပါပဲ
။ကုလသမဂ္ဂနိုင်ငံတကာရွှေ့ပြောင်းအခြေချသူများဆိုင်ရာ IOM အဖွဲ့ကဂျိုးမီလ်မန်ကတော့မုတ်တုံမိုးကြောင့်ရေကြီးရေရှမ်းနဲ့ဒဏ်ခံစားနေရတဲ့ဘင်္ဂလားဒေ့ရှ်ကျေးရွာတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်သူတို့အဖွဲ့ရဲ့လှုပ်ဆောင်ပေးနေတာတွေနဲ့ပတ်သက်ပြီးအင်ကာနဲ့ဂျနီဗာကုလသမဂ္ဂရုံးသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်။
In Cox's Bazar, I understand that we've undertaken, starting today, a major canal dredging and renovation project.
Cox's Bazar မှာကျွန်တော်တို့စလုပ်နေတာကတော့ပင်မတူးမြောင်းကြီးကိုပြန်ဆယ်ပြီးပြုပြင်နေတဲ့စီမံကိန်းပါ။ဒါဟာဘင်္ဂလားဒေ့ရှ်တောင်ပိုင်းကဒေသခံတွေနဲ့ဒုက္ခသည်တွေမုတ်တုံမိုးကြောင့်မကြခင်မှာပဲအကြီးအကျယ်ကြုံလာရနိုင်တဲ့ရေကြီးရေရှမ်းတဲ့ဒဏ်ကိုကာကွယ်ဖို့ဖြစ်ပါတယ်။ Cox's Bazar ကဥခိယဒေသမှာရှိတဲ့ငါးမိုင်ခွဲကျော်ရှိတဲ့တူးမြောင်းဟောင်းကြီးကိုရှင်းပြီးတော့ပြန်ပြုတ်ပြင်ပေးနေတာပါဒီဒေတာဟာမိုးတိတ်များလာရင်ရေကြီးတဲ့တန်ခံကြရတာမဟုတ်ဒါကိုကာကွယ်နိုင်အောင်တူးမြောင်းကနေရေစီးကောက်မှုလုပ်ပေးနေတာဖြစ်ပါတယ
်ဒီစီမံကိန်းဟာ IOM ကအဲ့ဒီဒေတာရင်ဆောင်ရွက်နေတဲ့စီမံကိန်းအများအပြားတွေကတစ်ခုဖြစ်ကြောင်းလည်းပြောပါတယ် IOM အဖွဲ့ကလှုပ်ဆောင်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းတဘာဝဘေးအန္တရာယ်ကြိုတင်ကာကွယ်ရေးစီမံကိန်းအတွက်ဒေတာကန်ဘင်္ဂလားဒေ့ရှ်အလုပ်သမား90ကိုပါငှားညံပြီးလှုပ်ဆောင်နေတာပါဒီစီမံကိန်းတွေကနေမုတ်တုံရာသီမှာရာသီဥတုတန်ပိုးပြီးခံနိုင်ရရှိစေဖို့အတွက်တံတားတွေလမ်းတွေဖောက်လုပ်ပေးတာတွေရေမရှမ်းအောင်ကြိုးတင်ကာကွယ်တာတွေနဲ့တောင်ဆောင်းတွေပြိုမကျစေဖို့ကာကွယ်ပေးတာမျိုးတွေကိုအဓိကထားပြီးဆောင်ရွက်ပေးနေတာဖြစ်ပါတယ်။ Cox's Bazar တောင်ပိုင်းမြို့နယ်ခွဲတစ်ခုဖြစ်တဲ့ Technaf ကဒုက္ခသည်စခန်းတွေမှာဆောက်လုပ်ရေးအတွက်အချိန်မြင့်တင်ပေးဖို့ပါ IOM ကလှုပ်ဆောင်နေသလိုဒုက္ခသည်တွေလိုအပ်နေတဲ့အရေးပေါ်ပစ္စည်းတွေဖြစ်တဲ့တာပေါ်လင်တွေဝါတွေလိုဆောက်လုပ်ရေးပစ္စည်းတွေအစားအစာတောက်ရည်တန်းနဲ့ဆေးပစ္စည်းတွေကိုပါရရှိအောင်ဆောင်ရွက်ပေးနေတာဖြစ်ပါတယ်